လွန်ခဲ့တဲ့အနည်း20ကျော်အတွင်းတစ်ကမ္ဘာလုံးမှာသတင်းတောက်ပေါင်း1900နီးပါးအသက်ခံခဲ့ကြရပြီးဒါဟာပြင်းပြတနည်းကိုသတင်းတောက်80ကျော်အသက်ခံရတာဖြစ်တယ်လို့ RSF ကနယ်စည်းမခြားသတင်းသမားများအဖွဲ့ကထုတ်ပြန်ထားပါတယ်စစ်စုနဲ့နှစ်ခုစာရှိတဲ့2003ခုနှစ်ကနေ2022ခုနှစ်အတွက်ကာလအတွင်းဟာသတင်းသမားတွေအတွက်အထူးတလဲအသက်အန္တရာယ်ရှိခဲ့တဲ့ကာလဖြစ်တယ်လို့ပြည်ထောင်နိုင်ငံအခြေစိုက် RSF ကဖော်ပြထားပါတယ်အသက်အန္တရာယ်ရှိခဲ့တဲ့ကာလသတင်းသမားတွေဟာသူတို့နှစ်သက်တဲ့သတင်းလုပ်ငန်းနဲ့သတင်းအချက်အလက်တွေအမှန်တရားရှာဖွေဖော်ထုတ်ရေးတဲ့အတွက်အသက်တွေပေးဆက်သွားကြတာဖြစ်တယ်လို့ RSF ရဲ့အထွေထွေအထင်ရမှုကလည်းပြောဆိုခဲ့ပါတယ်။ကမ္ဘာတဝန်းအနည်း20အတွင်းအသက်ခံရတဲ့သတင်းတောက်စုစုပေါင်းရဲ့၃ပုံ၃ပုံကျော်ဖြစ်တဲ့958ယောက်ဟာအီရန်နဲ့ဆီးရီးယားနှစ်နိုင်ငံထဲမှာဖြစ်ပြီးအဲ့ဒီနှစ်နိုင်ငံစလုံးဟာသတင်းသမားတွေအတွက်အန္တရာယ်အဖြစ်ဆုံးနိုင်ငံတွေဖြစ်တယ်လို့လည်းပြောဆိုထားပါတယ်။အဲ့ဒီနောက်သတင်းတောက်အသက်ခံရတဲ့နိုင်ငံတွေကတော့မက္ကဆီကို၊ဖိလစ်ပိုင်၊ပါကစ္စတန်၊အာဖဂန်နစ္စတန်နဲ့ဆိုမာလီယာနိုင်ငံတွေဖြစ်ကြောင်း RSF ကဖော်ပြထားပါတယ်ခင်ဗျာ။